မေရိကန်ပြည်ထောင်စုမှာ18နှစ်တာအတွင်းပထမဆုံးအကြိမ်ဖြစ်မဲ့ပြည်ထောင်စုအစိုးရရဲ့တည်တံပြစ်တံစီရင်မှုကိုကျင့်သုံးကွက်မြတ်ဖို့နိုင်ရီပိုင်းအလိုမှာပဲဖက်ဒရယ်တရားသူကြီးတဦးကတားမြစ်မိန်ထုတ်လိုက်ပါတယ်။အခုလိုအပြစ်ပေးကွက်မြတ်မှုကိုတားမြစ်လိုက်တာကြောင့်လက်ရှိဆေးထိုးအဆုံးစီရင်မှုလုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးဥပဒေကြောင့်အရာခြေပလျှောက်ထားခွင့်ရသွားစေမှာပါ။အိုကလာဟိုမာပြည်နယ်ယူကွန်ကလူပြူအမျိုးသားရေးဝါဒီအဖွဲ့ဝင်တဦးဖြစ်သူဒန်နီယယ်လူးဝစ်လီကိုအင်ဒီယားနာပြည်နယ်ကဖက်ဒရယ်အစိုးရချင်းထောင်တစ်ခုမှာတင်းလာနေနေခင်ပိုင်းစေးထိုးကွက်မြတ်ဖို့စီစဉ်ထားတာပါအသက်၈နှစ်အရွယ်မိန်းကလေးငယ်အပါအဝင်၃ဦးပါမိသားစုတစုကို1996ခုနှစ်ကတပ်ဖြတ်ခဲ့မှုနဲ့ဒန်နီယယ်လူးဝစ်လီပြစ်ဒဏ်ချမှတ်ခံထားရတာဖြစ်ပါတယ်